စကိုင်းတိုင်းခေါင်းလေးမြို့မှာစစ်ကောင်စီတဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲပစ်ထားနေပြီးအင်ဂျင်အများပြားမီးလောင်ပျက်စီးခဲ့တယ်လို့မြို့ကိုဖြတ်သွားတဲ့မြစ်ချီနှမ်းမန္တလေးလမ်းပေါ်မှာလည်းအင်ဂျင်ကအများပြားပိတ်မိနေပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုနန်းတော်ကပြောပြမှာပါ
စစ်ကောင်စီတပ်တွေဟာဖေဖော်ဝါရီလဆန်းမှာအင်အားအများအပြားနဲ့ကော်လင်းမြို့ကိုပြန်ပြီးသိမ်းယူနိုင်ခဲ့ပေမဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေကိုအပြင်းအထန်ခုခံနေရကြောင်းကော်လင်းမြို့ဒေသခံတချို့က VOA ကိုပြောပါတယ်။ကော်လင်းမြို့ပေါ်ခြေကုပ်ယူထားတဲ့စစ်ကောင်စီတပ်ကဘေးပတ်ဝန်းကျင်ကရက်ကွက်တွေကိုမီးရှို့ပစ်လိုက်ကြောင်းဒေသခံတဦးက VOA ကိုပြောပါတယ်
ဒီကောလင်းမျိုးဝင်နေပတ်သက်ပြီးတော့မှဒီစစ်ကောင်စီတပ်တွေကသူတို့ခံစစ်ပြင်းနေရလို့ကျွန်တော်တို့မြင်နေပေါ့နော်အဲမြို့ထဲမှာရှိတဲ့အခိုင်အမာရှိတဲ့အဆောက်အဦတွေသူယူထားတယ်ပြီးတော့မှထမင်းဆောက်အဦတွေသူယူတယ်ယူပြီးတော့မှဒီသူတို့မြင်ခွင့်မရှိတဲ့ပတ်ချလေးကဒီရက်ွက်တွေပေါ့နော်ဒီသူခံစစ်ယူထားနေနေရာနဲ့မရှိတဲ့မြင်ခွင့်မရှိတဲ့နေရာတွေကလုံးမိရှုဖြစ်စီနေရလို့ကျွန်တော်တို့မြင်နေပေါ့နော်ပြောမှဒီမျိုးပေါ်ရှိရကွက်ရှိရကျွန်တော်ကောလင်းမျိုးမှာမျိုးပေါ်ရှိရကွက်ရှိရအဲဒီမျိုးပေါ်ရှိရကွက်လုံးမှာသူတို့တက်တွေတက်ပြန်ထားရပေါ့နော်ဒါကျွန်တော်သိထားတဲ့ချက်လေးတွေပ
ါဒေသကာကွယ်ရေးတပ်ဖွဲ့တွေကစစ်ကောင်စီရဲ့နောက်ထပ်အထိုင်းစခန်းတစ်ခုဖြစ်တဲ့မန္တလေးမြစ်ကြီးနားလမ်းပေါ်ကကြောက်တန်းကျေးရွာနားမှာရှိတဲ့တိဖုလာစခန်းကုန်းကို9ရက်ကြာတိုက်ခိုက်နေပါတယ်တိုက်ပွဲပြင်းထန်နေတဲ့အတွက်အခုလ23ရက်ကစပြီးတော့ဒီလမ်းပေါ်မှာအင်စီကရှာနဲ့ချီပိတ်မိနေတယ်လို့ဒေသခံတချို့ကပြောပါတယ်ဖေဖော်ဝါရီလ29ရက်အထိမြစ်ကြီးနားမန္တလေးလမ်းပြန်မပွင့်သေးကြောင်းကချင်ပြည်နယ်မိုးညင်းမြို့နယ်ကခီးတယ်ပို့ဆောင်ရေးလုပ်ငန်းရှင်တဦးက VOA ကိုပြောပါတယ
်ဘာမှလို့မရဘူးရှင်ဘယ်လိုလုပ်ကြမလဲတော့ခတ်မှလို့မရဘူးရှင်ဒီမှာတော့မန်းလို့မရဘူးရှင်အဲ့ဒါသူတို့အဲ့ကိုချင်းနေတာတော့လေတော့တ냐ပိတ်ပါဆိုတော့ဒီမှာလည်းမန်းလို့ကလို့ကမရဘူးလေတော့တခြားလမ်းကတော့ဒီတခြားလမ်းကပြန်ရတဲ့ဟိုကားကြီးတုံးကြီးတော့ရှိတယ်အိမ်ဘက်ကကြီးတုံးကြီးတို့ကတော့လမ်းမှာဟိုအတူရတယ်တခါတူရတယ်တဲ့ပြောလမ်းဖတ်တာပေါ့လေနော်သူတို့ပြောပြချက်ရတယ်ကိုကတိရတော့လေ
ကောလင်းမြို့ကိုတင်ပတ်ရရှိခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော် PDF နဲ့လက်နက်ကင်အင်အားစုတွေက2023နိုဝင်ဘာ6ရက်မှာကြေညာခဲ့တာပါ။3လအကြာဖေဖော်ဝါရီလ3ရက်နေ့မှာတော့စစ်ကောင်စီတပ်တွေကအင်အားအများအပြားနဲ့စစ်ကြောင်းတွေခွဲပြီးတော့ကောလင်းမြို့ကိုပြန်ပြီးတော့ဝင်ရောက်လာခဲ့တာပါ။အဲ့ဒီနေ့ကစပြီးကောလင်းမြို့ပတ်ဝန်းကျင်ခြေရာတွေကိုစစ်ကောင်စီကလေကြောင်းပစ်ခတ်မှုတွေ၊မြေပြင်ထိုးစစ်တွေနဲ့တိုက်ခိုက်နေတာဖြစ်ပါတယ်။